EU ဥရောပသမဂ္ဂတီထောင်တဲ့260ပြည့်အထိမ်းအမှတ်ဖြစ်တဲ့အီတလီနိုင်ငံရောမမြို့မှာစီးလုံးညီညွတ်မှုကြီးညာစာတမ်းကိုမလ25ရက်နေ့ဒီကနေ့မှာ EU ခေါင်းဆောင်တွေလက်မှတ်ရေးထိုးသွားကြပါတယ်။ရှေ့တိုးဆောင်ရွက်တဲ့လုပ်ငန်းစဉ်ကသာစီးပွားရေးကောက်အောင်နဲ့လုံခြုံရေးအကျိုးအမြတ်တွေဖြစ်ပေါ်ပြီးတော့လူများရဲ့ထောက်ခံမှုကိုပြန်ရရှိအောင်လို့ရွှန်းဆောင်နိုင်မယ်လို့ခေါင်းဆောင်တွေကပြောပါတယ်။နိုင်ငံသားတွေရဲ့အခွင့်အရေးပါဝင်နောက်ဆယ်နှစ်မှာအကောင့်ထဲပေါ်ရမယ့်အစီအစဉ်တွေကိုထည့်သွင်းရေးဆွဲခဲ့တဲ့ဒီကြေညာစာတမ်းကို EU အဖွဲ့ဝင်နိုင်ငံ28နိုင်ငံကခေါင်းဆောင်တွေနဲ့ဥရောပသမဂ္ဂအကြီးအကဲတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုမျိုးဥရောပသမဂ္ဂထူထောင်မှု260ပြည့်မြောက်ပြီးတော့အခုချိန်ထိဒီနိုင်ငံပေါင်းစုံအဖွဲ့အစည်းကြီးအောင်မြင်မြင်ရပ်တည်နိုင်တာကိုအထူးဝမ်းမြောက်ပါကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကဗီဒီယိုကနေချီချူးကွန်ပျူတာကပြောကြားသွားခဲ့ပါတယ်။
The story of the EU we view as a success story despite the many challenges that must continue to be met in the great endeavor to prove that we can all live together in mutual respect and goodwill.
ဥရောပသမဂ္ဂဟာစိန်ခေါ်မှုတွေအများကြီးရှိတဲ့ကြားကပဲအောင်မြင်လာတဲ့ဖြစ်ရဖြစ်ကျမတို့ရှုမြင်သုံးသပ်ပါတယ်ကျမတို့အားလုံးချစ်ကြည်မှုအပြန်အလှန်လေးစားမှုနဲ့အတူတကွရှင်တွဲနေထိုင်ကြဖို့အတွက်ဒီအောင်မြင်မှုတွေကိုဆက်လက်ရရှိနိုင်အောင်အကြီးအကျယ်ကြိုးပမ်းအားထုတ်ကြရဖို့ဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံမှာလည်းနားလည်မှုယုံကြည်မှုအပြန်အလှန်လေးစားမှုစတဲ့ခိုင်မာတဲ့အခြေခံအုတ်မြစ်တွေနဲ့ကိုယ်ပိုင်ပြည်ထောင်စုကိုတည်ဆောက်နိုင်ဖို့အားထုတ်နေကြပါတယ်EU ဥရောပသမဂ္ဂရဲ့ပြည်သူတွေရဲ့ပျော်ရွှင်မှုတာယာဝါပြောမှုတွေကိုအပြုသဘောနဲ့ရှေ့ရှုပြီးတော့ပအဝင်ဆောင်ရွက်နိုင်ဖို့ EU ကမိတ်ဆွေများနဲ့အတူကျမတို့အထူးတကားရည်တည်နေပါတယ်လို့ဒေါ်အောင်ဆန်းစုကြည်ကဗီဒီယိုကနေအကုန်ပြစကားပြောကြားသွားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာကတော့ဒီဥရောပသမဂ္ဂ260ပြည့်အထိမ်းအမှတ်ကြီးညာစာတမ်းဟာသူတို့အကြောင်းမှာအကောင့်မြင်မျှော်လင့်ချက်တွေတိုးလာတာကိုပြသနေတယ်လို့ပြောသွားပါတယ်။ဒီကနေ့ရောမမျိုးကအခမ်းအနားတက်ရောက်တဲ့နိုင်ငံတွေထဲမှာတော့ဗြိတိန်နိုင်ငံမပါဝင်မဲနဲ့ဗြိတိန်နိုင်ငံကဒီဥရောပသမဂ္ဂကနေနှုတ်ထွက်ဖို့တရားဝင်လုပ်ငန်းရှင်တွေကိုမကြခင်ရပ်ပိုင်းအတွင်းမှာစတင်လှုပ်ဆောင်မှာဖြစ်ပါတယ်ရှင်